ကျွန်တော်လူငယ်တွေနဲ့တွေ့တယ်ကျွန်တော်တို့နိုင်ငံဟာအပြောင်းအလဲကာလတစ်ခုကိုဖြတ်တန်းနေတာကြောင့်တိုင်းပြည်ရဲ့အခင်းအကျင်းဟာအချိန်ကာလကအခင်းအကျင်းမျိုးတွေနဲ့မတူတော့ဘူးဆိုတာကိုလူငယ်တွေနဲ့တွေ့တိုင်းပြောဖြစ်ပါတယ်အခင်းအကျင်းအတွက်မှာအချိန်ကမရှိဘူးတဲ့နေရာတွေပေါ်လာပြီးအဲ့ဒီနေရာတွေမှာလူငယ်တွေဘလောက်ဝင်ရောက်လှုပ်လှုပ်နိုင်မလဲဆိုတဲ့အချက်ကတိုင်းပြည်ရဲ့အနာဂတ်ကိုအဆုံးဖြတ်ပေးမဲ့စီရင်ချက်တွေများစွာတဲ့ကတစ်ချက်ဖြစ်လာမှာသိကြပါတယ်ဒီအကြောင်းကိုတွေးပြီးတော့စာရေးဆရာဦးမင်းလူကျွန်တော်ရဲ့ညီလေးရေဆိုတဲ့စာအုပ်မိတ်ဆက်ပွဲမှာအမှတ်တရရွတ်ပြသွားခဲ့တဲ့ကြပြလေးကိုအမှတ်ရမိပါတယ်သူကျွန်တော်တို့ရွတ်ပြသွားခဲ့တဲ့အဲ့ဒီကြပြလေးကိုကျွန်တော်ကကျွန်တော်ရဲ့ညီငယ်ညီမငယ်တွေအတွက်ပြန်ပြီးဝေမျှချင်ပါတယ်ခုချိန်မှာမင်းတို့ဟာခြေစွမ်းထက်တဲ့ဘောလုံးသမားတွေပေါ့စာချုပ်ခြင်းနဲ့အသင်းတွေကအများသားကလားကာလကလည်းအပြောင်းအရွှေ့ရာသီတွေကိုဦးမင်းလူကဘောလုံးမွဲဝါသနာအိုးဆိုတော့ဘောလုံးမွဲအတုံးနှုံးနေတဲ့ခစ်ကိုပုံပေါ်သွားပါတယ်လူငယ်တွေမှာစိတ်အားထက်သန်ခြင်းအလုံးလုံးနိုင်စွမ်းရှိခြင်းအယောင်စင်ကင်းခြင်းဆိုတဲ့ရှိရင်ဆွဲအာသာချက်တွေရှိနေပြီးသားပါအဲ့ဒီအာသာချက်တွေတဲကိုအသိဉာဏ်ပညာနဲ့ကျွမ်းကျင်တက်မြောက်မှုတစ်ခုခုကိုသာထပ်ဖြည့်နိုင်ခဲ့မယ်ဆိုရင်အဲ့လူငယ်တွေဟာတိုင်းပြည်အတွက်အနိုင်ငိုးတွေတိုင်းတိုင်းသွင်းပေးနိုင်မဲ့ခြေစွမ်းထက်ကစားသမားတွေဖြစ်လာမှာသိကြပါတယ်ကြပြလေးတဲကလိုပဲအဲ့လိုလူငယ်မျိုးတွေကိုလိုချင်ကြတဲ့သုံးချကြင်ကြတဲ့အသင်းအဖွဲ့တွေအများကြီးရှိနေမှာကလည်းထက်သေးကြပြန်ပါတယ်။ကိုကအရေးချင်းပြေးသွားတဲ့ကစားသမားတယောက်ဖြစ်နေမယ်ဆိုရင်ကိုကိုလိုချင်တဲ့အသင်းတွေများနေပြီးကိုကအသင်းကိုပြန်ရွေးနိုင်တဲ့အခြေအနေကိုရပါလိမ့်မယ်။အဲ့ဒီလိုမှမဟုတ်ပဲကိုကအရေးချင်းတိတ်မပြေးတဲ့သူဆိုရင်တော့ရရအသင်းမှာရတဲ့နေရာကဝင်ကစားရတာမျိုးဖြစ်နိုင်ပါတယ်။အဲ့တော့ကိုကိုကိုအကောင်းဆုံးပြောထောင်ပြင်ဆင်ခြင်းဆိုတဲ့အလုပ်ကိုသာလူငယ်တွေတေချာလှုပ်ဆောင်ထားနိုင်မယ်ဆိုရင်ကိုအတွက်နေရာပေါ်လာမှာပါပဲအဲ့လိုအချိန်ကျမှလူငယ်တွေအနေနဲ့အသိဉာဏ်မမှားဖို့တိတ်ကိုအရေးကြီးပါတယ်ဒါကိုဦးမင်းလူကဒီလိုရေးထားပါတယ်တေချာစဉ်းစားသုံးသပ်ပြီးမှဆုံးဖြတ်ကြပါကွယ်လို့ကိုနဲ့အမဝင်နဲ့အသိမှာကစားမိလို့ခြေစွမ်းမပြနိုင်ရင်အရန်ခုံမှာအယိုးထုတ်ရတတ်တယ်လေကို့အစွမ်းစကိုတကယ်သိတဲ့ကို့အစွမ်းစကိုအတိမတ်ပြုပြီးနေရာမှန်မှအတုံးချနိုင်တဲ့ကိုခံယူချက်ကိုယုံကြည်ချက်တွေနဲ့ကိုင်ညီစီလျော်တဲ့အသင်းအဖွဲ့မျိုးမှာဝင်ကစားနိုင်မှာမှကို့အတွက်ရောကို့အသင်းအတွက်ပါအကျိုးရှိမှာပါအဲ့ဒီလိုမဟုတ်ပဲအသင်းရွေးမှားခဲ့မယ်ကို့ကိုယ်ကိုယ်နေရာချတာမှားခဲ့မယ်ဆိုရင်ကြီးမားတဲ့ဆုံးရှုံးနဲ့ရင်ဆိုင်ကြုံတွေ့ရနိုင်ပါတယ်လူငယ်တွေရဲ့အားကိုမှားယွင်းတဲ့လုပ်ရက်တွေမှာတလွဲအသုံးချဖို့ကြိုးစားနေတဲ့အသင်းအဖွဲ့တွေရှိနိုင်တယ်လို့ပဲလူငယ်တွေရဲ့အင်အားကိုတန်ဖိုးမထားပဲပေါ်ပေါ်ပဲပဲသဘောထားကြတဲ့အသင်းအဖွဲ့မျိုးတွေလည်းရှိနိုင်ပါတယ်ကာလတို့ယာယီအငှားစားကြုံလောက်ပဲဆိုရင်တော့ဘုဒ္ဓံရွှေခြေထောက်တွေကိုအလွတ်ပြောင်းရွှေ့ခြင်းနဲ့ဈေးပေါ်ပေါ်လိုခြင်းတော့ဘယ်တရားပါမလဲနော်လို့ဦးမင်းလူကရေးဖွဲ့ထားပါတယ်သူကသူ့ရဲ့ကြပြာကိုဒီလိုလေးအဆုံးသတ်ထားတယ်ငါတို့အတွက်ကတော့နာကျင်ချိန်ပိုပါပဲကွာတဲ့ဒီစားကြောင်းလေးနှစ်ကြောင်းကတိုင်းပြည်ရဲ့အနာဂတ်အတွက်အလုံးထဲသွင်းစဉ်းစားတဲ့အချက်ပါပဲ။ဦးမင်းလူဆိုနာကျင်ချိန်ဖို့ကိုလွန်မြောက်ပြီးကျွန်တော်တို့အားလုံးကိုထားရက်သွားခဲ့ပါပြီ။အဲ့လိုပဲအခုလက်ရှိတိုင်းပြည်အတွက်ခြေစွမ်းပြနေကြတဲ့ခြေစွမ်းပြခဲ့ကြတဲ့ကစားသမားကောင်းတွေဟာတနေ့နေ့တစ်ချိန်ချိန်မှာနာကျင်ချိန်ဖို့ကိုကြော်ပြီးကစားကွင်းထဲကနေထွက်သွားကြရမှာပါ။အဲ့ဒီတော့ရှေ့ဆက်ကန်ရမယ့်ပွဲတွေမှာတိုင်းပြည်အတွက်နိုင်ငံသူနိုင်ငံသားတွေအတွက်အနိုင်ကိုတွေသွင်းပြီးအနိုင်ပွဲတွေရယူနိုင်မှုဆိုတာလူငယ်ခြေတက်တွေအများကြီးပေါ်ထွက်လာဖို့လိုအပ်တယ်လို့အဲ့လူငယ်တွေလူမှန်နေရာမှန်မှာအကောင်းဆုံးဝင်ရောက်ကစားနိုင်ချဖို့လဲတိတ်ကိုအရေးကြီးလာပါတယ်ပြီးတော့အခုအချိန်မှာအတွေ့အကြုံရှိတဲ့လူကြီးကစားသမားကောင်းတွေနဲ့အရေးချင်းရှိတဲ့လူငယ်ခြေတက်တွေအချိုးညီညီပေါင်းဆက်ပြီးအချိတ်ဆက်မိသောကစားကွက်တစ်ခုကိုပုံပေါ်နိုင်ကြဖို့လဲလိုအပ်ပါတယ်အဲ့လိုမှမဟုတ်ရင်အာနာရှင်စနစ်ကနေတန်းတက်လာတာမကြသေးတဲ့ကျွန်တော်တို့အသင်းတန်းပြန်ဆင်းသွားရနိုင်တဲ့အလားအလာတွေဖြစ်လာပါလိမ့်မယ်လူငယ်ခြေတက်တွေရဲ့ခြေစွမ်းကန်တဝင်ကစားသမားကြီးတွေရဲ့အတွေ့အကြုံပြိဿအပေါင်းရဲ့အင်တိုက်အားရအားပေးမှုတွေကိုအချိုးညီညီပေါင်းဆက်ချီတက်ခြင်းအပြင်တန်းပြန်ဆင်းရမယ့်အရေးကိုရှောင်ရှားပြီးဒီမိုကရေစီစုဖလားကြီးကိုအရှယူနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါတယ်ချစ်ချင်းမြတ်တာကိုမျက်နှာပါဉာဏ်ပညာကိုတန်ဖိုးထားပါအမှုပညာကိုခံစားတတ်ပါစေကျွန်တော်နေဖုံးလက်ပါ